ကလင်းမျိုးချင်းထောင်တွင်အာဏာပိုင်တွေတိုက်ခတ်မှုကြောင့်တည်ဆုံသွားတဲ့အထက်ချင်းမျိုးသားကာကွယ်ရေးတပ် CNDF ကဖမ်းဆီးခံထားတဲ့တပ်ဖွဲ့ဝင်တချို့ပါပြီးသူတို့တည်ဆုံမှုဟာစစ်ကောင်စီကထုတ်ပြန်လို့မဟုတ်ဘူးလို့ဒီ CNDF အဖွဲ့ကညှင်းဆိုထားပါတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့အချုပ်သားတွေဟာထွက်ပြေးဖို့ကြံစည်လှုပ်ဆောင်တာကြောင့်တိုက်ခတ်နေနေခဲ့တာလို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့တဲ့ကိုစားညင်ဦးကြွပြပေးပါဦးခင်ဗျာ
ကလင်းမျိုးချင်းထောင်မှာမတ်လ15ရက်နေ့ညနေပိုင်းကထောင်းတွင်ရုံးဆန်ကပ်ဖြစ်ခဲ့ပြီးတော့အချင်းသားနဲ့အချုပ်သားတွေကိုအချင်းသားဝန်ထမ်းတွေကတပ်နဲ့ပြစ်ခတ်လို့တစ်ဆုံးဒဏ်ရာမှုတွေရှိခဲ့တယ်လို့သိရပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မတ်လ15ရက်နေ့ညပိုင်းစစ်ကောင်စီကသတင်းထုတ်ပြန်လာတော့အချုပ်သားဗန်တင်ဦးဆောင်တဲ့အင်အား50လောက်ဟာထောင်းတောင်းငန်းအရာရှိအပါဝင်3ဦးကိုတစ်စက္ကန့်လုပ်ပြီးတော့ထွက်ပြေးလွတ်မြောက်ဖို့ကြိုးစားချိန်မှာပြစ်ခတ်နေနေတဲ့အတွက်ဗန်တင်အပါဝင်အချုပ်သား6ဦးနဲ့ကျဉ်းသား2ဦးတစ်ဆုံးခဲ့ပြီးတော့အချုပ်သား12ဦးတရားရတယ်လို့ဆိုပါတယ်။တစ်ဆုံးသူအချုပ်သားတွေကဗန်တင်းဆိုသူဟာချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကတပ်ဖွဲ့ဝင်တူဖြစ်ပါတယ်။ CNDF ပြောရေးဆိုခွင့်ရှိသူကတော့စစ်ကောင်စီကထုတ်ပြန်တဲ့ဖြစ်စဉ်ကိုမယုံကြည်ပါဘူး
။သူတို့ဆက်ပြေးဖို့ကြိုးစားတယ်ဆိုတာလုံးဝမဖြစ်နိုင်တဲ့အရာပါ။တောင်တွေကဆက်ပြေးမယ်ဆိုတာသူတို့ကြားလဲတနည်းလောက်တနည်းဒီပါရှိနေတယ်ဒီလိုမျိုးထောင်ဆက်ပြေးမယ်ဒီစစ်ကူးမလုပ်တယ်ဆိုတာလုံးဝမဖြစ်နိုင်တဲ့စိတ်စားပဲဒါသူတို့လက်လို့ချေလို့ဖြစ်ပြီးမှသောသူစပီးမယ်လို့နာမည်ဆိုးနဲ့နာမည်ချက်ကြပေါ့အဲ့လိုမျိုးပုံစံမျိုးလုပ်ခဲ့တယ်ကျွန်တော်တို့ကသူရဲ့အကြောင်းပြချက်ကလောကအောင်ဖြစ်နိုင်냐ဆောင်းထဲမှာအတချောင်းအောင်မရှိတဲ့အရာကိုသူတို့ကတရက်နဲ့ဖြစ်တယ်ဆိုတာလောကအောင်ဖြစ်တဲ့ကိစ္စဒါကြီးကစဉ်းစားကြည့်လိုက်လဲဖြစ်လည်းဖြစ်တယ်ဘူးလောကလည်းမလုပ်တယ်ဘူးဖြစ်နိုင်တဲ့အရာလည်းမဟုတ်ဘူးသူတို့လုပ်တဲ့ပုံကဒါရာဇူးမြောက်တယ်လို့ပဲပြောခြင်းပါ
ချင်းပြည်နယ်အတွင်းဒေသခံကာကွယ်ရေးအဖွဲ့ရဲ့စစ်ကောင်စီကြားဒီနေ့အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ရမှာစနေပြည်မှာဖမ်းဆီးရမိသူတွေကိုဒီကျင်းထောင်ထဲချုံနှောင်ထားပါတယ်။ဒါပြင်စစ်ကောင်စီကိုစန့်ကျင်သူစနပြကန့်ကွက်သူတွေကိုလည်းဒီထောင်ထဲမှာချုံနှောင်ထားတာပါ။ကလေးမျိုးကတူကလည်းစစ်ကောင်စီထုတ်ပြန်ချက်ကိုမယုံကြည်ပါဘူး။ဒါဟာနိုင်ငံချင်းသားတွေကိုဖိနှိပ်တာတွေကြောင့်စစ်ပူမှုဖြစ်ပြီးတော့ပြစ်ခတ်တာဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းပြောပါတယ
်။သူတက်တဲ့နေကတဲ့လိုပဲဆင်တယ်ပေါ့။အရင်ကဆိုတဲ့သူတို့ဒီပြန်လွတ်လာတဲ့မြေသမီးတွေကြွားကြဲရတော့ဒီစီဂျန်လောက်တဲ့ဆရာမတွေစံခံရတယ်။နေနေနဲ့နေနေပေါ့နော်။ဒီသမီးတွေပါတန်းစီလေဆိုရင်တော့မှသူတို့အိုင်ကြီးနဲ့တော့အရမ်းမျိုးရှိရတယ်မတည့်ရပြီးတော့မစီဆိုင်ပုံစံမျိုးရှိရတယ်လေဆိုတော့စိတ်မှာတော့တော်လေးကိုသူတို့ဟိုပြင်ထန်ဖြစ်နေတယ်ပေါ့နော်အဲ့လိုမျိုးမစီမတည့်ရတော့ဒါပြဿနာဖြစ်နေတယ်သူပြစ်တာလိုပဲသင်တယ်ပေါ့နော်ဆုံးတိုက်ရတာလေ
ကလေးမျိုးချင်းတော်ဟာကလေးမျိုးနဲ့မြောက်ဖက်ဆင်မိုက်ကျော်ကွာမှာရှိပြီးတော့အနိကမော်လိုက်ကလေးရော်ကိုဆွဲပြုတ်ပြီးတော့မော်လိုက်ကလေးချင်းတော်လို့ခေါ်ရတာပါထောင်မင်းနဲ့ချင်းဆိုင်ရဲ့ထောင်နီးပေါင်းခြင်းမှာစစ်တပ်ပဲရှိပြီးတော့လုံရုံအရာချင်းသားတွေထွက်ပြေးမှုမလွယ်တဲ့နေရာလို့ဒေသခံတွေကတုံ့တက်ပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းထောင်ရင်းလူခွင့်ချူဖောက်တော်တွေပို့ပြီးတော့စူးရလာတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံချင်းသားတွေဟာထောင်ရင်းတပိတ်တွေပြုလုပ်ပြီးတော့ထောင်အနာဝင်ကိုဆန့်ကျင်တာတွေရှိခဲ့မှုပါတယ်။စစ်ကောင်စီကအခုထုတ်ပြန်လိုက်တဲ့ပြည်ဆောင်သူဓာတ်ပုံတွေတဲ့အများစုကဥကောင်းကိုပြစ်ခတ်ထားတာကြောင့်ဒါဟာတမင်ကိုတရားပြစ်ခတ်တာလို့ယူဆသူတွေလည်းရှိပါတယ်။ကလေးမျိုးချင်းထောင်နေရာဟာဝေးကွာလွန်ပြီးတော့အပြင်လူတွေနဲ့လည်းထိစပ်မှုသိမ်းရှိတာကြောင့်အရင်ကဖြစ်စဉ်ကိုတော့တိကျအတိမပြုနိုင်ပါဘူးခင်ဗျာ။